ศาสนาดอนนี่1950ปีนี้ก่อสร้างตึกริ1990ปีนี้ผู้เรียนได้เจอชื่อ1950ปีนี้ฟีวาริลา26ปียังกูได้เดตาจีไลอยู่ในปีลัน6ใหม่အမန်နဲ့မင်းတီဟာယရနာဆိုမိသားစုတို့ဤစံကျေးတရားနာလူတော်မင်္ဂလာအခါနာ၌ဟောကြားအပ်တော်ဝိပဿနာတမ္မာဒိဋ္ဌိကိုလေ့ကျင့်ဝင်ယူခြင်းနဲ့ထင်ထင်ဆောက်ဆောက်ခြင်းအကြောင်းတရားဒေသနာတော်ဘုရားရဆောင်ဟောကြားတော်မူခဲ့တဲ့တရားတော်မိထဲမှာအနုဂဟိတသုတ်လို့တို့တော်နဲ့တန်ခိတဒေသနာအနေနဲ့ရဆောင်ပြချင်းကျုပ်ခေါ်ထားတာတတိပြုပြီးတော့မှတ်သားစရာကောင်းပါဘူးဝိပဿနာသမ္မာဒိဋ္ဌိသမာဓိဋ္ဌိဆိုတဲ့စကလုံးရဲ့အောက်မှာအမျိုးအစားခွဲလိုက်တဲ့အခါမှာအခြေခံကကမ္မတက္ကတသမာဓိဋ္ဌိကံတာလည်းမိမိရဲ့ဥစ္စာဖြစ်တယ်ကိုလုံးတဲ့ကံဒီကိုယ့်အတွက်ကောင်းကျိုးဆုံးယုတ်ကိုပေးစွမ်းနိုင်တယ်လို့ဒီလိုသိမြင်တဲ့အသိဉာဏ်ကိုကမ္မတက္ကတသမာဓိဋ္ဌိလို့ခေါ်။အဲဒီကမ္မတက္ကတသမာဓိဋ္ဌိဟာဘယ်ပါတာဝင်မဲ့ဖြစ်ဖြစ်ကမ္မတက္ကတသမာဓိဋ္ဌိရှိမှဒုက္ခတိဘုံဆိုတာရောက်နိုင်တယ်။ကဲဒီကမ္မတက္ကတသမာဓိဋ္ဌိဒီအသိဉာဏ်မရှိဘူးဆိုတဲ့ပုဂ္ဂိုလ်ဟာဘယ်ပါတာဝင်မဲ့ဖြစ်ဖြစ်ကောင်းရသူတွေကိုမရောက်ဘူးလို့အဲဒီကမ္မတက္ကတသမာဓိဋ္ဌိဆိုရယ်ကံတားလေမိမိဥစ္စာဖြစ်တယ်လို့ပြည့်မြင်တဲ့အသိဉာဏ်အခြေခံကြားတဲ့အသိဉာဏ်တစ်ခုဖြစ်တယ်အဲဒီကဆင်မြင်လာတဲ့အခါကျတော့ဝိပဿနာသမာဓိဋ္ဌိလို့ခေါ်ဝိပဿနာသမာဓိဋ္ဌိဆိုတာတတ္တဝါရှိတယ်ဆိုတော့တတ္တဝါဆိုတော့အမြင်ကိုကျော်လွားပြီးတော့သင်္ခါရတရားတက်တက်မြတ်တာဆိုတော့အသိဉာဏ်ကိုပေါ်ထုတ်ဖြစ်စေနိုင်တယ်မကန်တဲ့အမြင်တစ်ခုကိုဝိပဿနာသမာဓိဋ္ဌိဉာဏ်လို့အဲ့ဒီဝိပဿနာသမာဓိဋ္ဌိကြတော့ဘုရားဘာသာဝင်နေမှရှိနိုင်တယ်သစ္စာဗျာတရားတော်ကိုကြားနာရတဲ့ပုဂ္ဂိုလ်ကဒီသိဉာဏ်မျိုးရှိနေ။နောက်သမာဓိဋ္ဌိတစ်ခုကတော့ဇာနသမာဓိဋ္ဌိလို့ခေါ်တယ်။သဗ္ဗတ္ထချုပ်ခြင်းတစ်ခုကိုအောင်မြင်ပေါ်ရောက်စွာရှင်းသုံးပြတဲ့ပုဂ္ဂိုလ်ကထိုသမထအနေပတ်သက်ပြီးတော့ဇာတရားတွေကိုလက်တွေ့သိရှိပြီးတော့မှန်ကန်တဲ့အမြင်နဲ့မြင်လာကြတော့ဇာနသမာဓိဋ္ဌိသန္တာသမာဓိဋ္ဌိကသဗ္ဗထာခြင်းစဉ်ကိုကျင့်ပြီးတော့စံပင်ဉာဏ်ရတဲ့ပုဂ္ဂိုလ်ဒီတဏ္ဍာမှာဖြစ်နိုင်တဲ့အသိဉာဏ်တစ်မျိုးနောက်တစ်ခုကမက္ခသမာဓိဋ္ဌိလို့ခေါ်တယ်ဘဂင်ရှင်ပါဆွမ်းအားရင်းမြင့်တက်လာလို့တဏီတဲ့ရှိခုဟာတစ်ခုတည်းအတွင်စွမ်းဆောင်ပြီးကိလေသာတရားတွေကိုဖယ်ရှားပြနိုင်ပြီဆိုတဲ့မတရားပေါ်လာပြီဆိုတဲ့အခါမှာအဲ့ဒီမဲ့စိတ်ပါရှိတဲ့အတိညာဉ်ကိုတော့မေကသမာဓိဋ္ဌိလို့ခေါ်တယ်။အလသမာဓိဋ္ဌိဆိုတာမဉ္ဇဉ်ဖြစ်ပေါ်ပြီးတဲ့နောက်မှာမဲ့ရဲ့အကျိုးဆက်အနေနဲ့ဖြစ်ပေါ်လာတဲ့ကိုယ်စိတ်နဲ့ရှင်ပြီးတော့ဖြစ်ပေါ်လာတဲ့သမာဓိဋ္ဌိကိုဖလသမာဓိဋ္ဌိလို့ဒီလိုခေါ်တယ်။အခုဒီတုတ်တန်တဲ့သက်ဆိုင်တဲ့သမ္မာဒိဋ္ဌိကဝိပဿနာသမ္မာဒိဋ္ဌိဆိုတာမျိုး ဲ့တော့ဝိပဿနာသမာဓိဋ္ဌိအကြောင်းပြောပဲဆိုလို့ရှိရင်ဝိပဿနာဆိုတာဘာလဲသမာဓိဋ္ဌိဆိုတာဘာလဲလို့ဝိပဿနာကိုစာပေကျမ်းကလည်းမှာတတိယအနေနဲ့ဖွင့်ဆိုတာတော့အနိစ္စဒုက္ခအနတ္တဆိုရင်အမှတ်လက္ခဏာတွေနဲ့သင်္ခါရတရားကိုရှုမြင်သုံးသပ်နိုင်တဲ့အသိဉာဏ်ဝိပဿနာလို့ခေါ်တယ်။ဒါပေမဲ့အင်္ဂလိပ်လိုပြန်တဲ့အခါကျတော့ insight knowledge လို့ပြန်သင်္ခါရတရားတွေပုံမှာလက္ခဏာ၃ရပ်တင်ပြီးတော့မမြဲတဲ့သဘောတွေကိုမြင်တယ်ဆင်းရဲတဲ့သဘောတွေကိုမြင်တယ်ကိုယ့်အလိုတိုင်းမဖြစ်တဲ့သဘောတွေကိုမြင်တယ်အဲ့ဒီမြင်တဲ့ထူးခြားတဲ့အသိဉာဏ်တစ်ခုဝိပဿနာနောက်သင်လျော်တဲ့အဓိပ္ပာယ်တစ်ခုပြောမယ်ဆိုလို့ရှိရင်ဝိပဿနာပဿနာဆိုတာရှုမြင်ခြင်းရှင်မြင်လာဒီနေရာမှာဉာဏ်နဲ့မြင်လာကိုပြောဝိစရာမတူထူးခြားတဲ့ရှင်မြင်မှုတန်လျာမှာဘယ်တော့မှမမြင်ခဲ့တဲ့အနိစ္စသဘောအနတ္တသဘောဒုက္ခသဘောအနတ္တသဘောတို့ကိုထူးထူးခြားခြားကြီးရှင်မြင်တတ်တဲ့အသိဉာဏ်လို့ဒီလိုလေးပဲရတယ်ပေါ့ဝိပဿနာဆိုတဲ့စကားလုံးကိုသက္ကရာဆရာတွေဖွင့်ဆိုပေးတဲ့စကားလုံးတစ်ခုကတော့သင်္ခါရပရိက္ခာကညာဏံလို့ဝိပဿနာဆိုတာသင်္ခါရတရားတွေကိုသိနိုင်တဲ့ဉာဏ်သင်္ခါရတရားကိုမှတ်ယူပြီးတော့သိနိုင်တဲ့ဉာဏ်လို့သိတဲ့ဉာဏ်လို့ဒီလိုဖွင့်တယ်ဒါကဝိပဿနာရဲ့အဓိပ္ပာယ်သောတမ္မာဒိဋ္ဌိဆိုတာပါလေလို့ဆို။မှန်ကန်တဲ့အမြင်ကိုတမ္မာဒိဋ္ဌိလို့ခေါ်တယ်။ချီးမွမ်းပွဲကောင်းတဲ့အမြင်တရားစတော်သူတော်ကောင်းတွေကဒီအမြင်မျိုးမြင်လို့ရှိရင်မှန်တယ်လို့ဆိုပြီးတော့ချီးမွမ်းရတဲ့အမြင်မှန်ကန်တဲ့အမြင်အဲ့ဒီအမြင်ကိုတမ္မာဒိဋ္ဌိလို့ခေါ်တယ်။အဲ့လိုမှန်ကန်တဲ့အမြင်ဟာခုနပြောသလိုကံတလင်ကိုယ်ပိုင်ဥစ္စာရှိတယ်လို့မြင်တာလည်းပဲမှန်တဲ့အမြင်ပဲသင်္ခါရတရားတသက်မြတာဖြစ်တယ်ထိုသင်္ခါရတရားတွေဟာအနိစ္စဒုက္ခအနတ္တမမြဲတဲ့သဘောဆင်းရဲတဲ့သဘောကိုယ့်အလိုတိုင်းမဖြစ်တဲ့သဘောဆိုတာဒါတွေကိုမြင်တာလည်းပဲမှန်တယ်ထိုဒုက္ခတွေအလုံးရဲ့သင်္ခါရဒုက္ခတွေရဲ့အားလုံးရဲ့ချုပ်ငြိမ်းရာနိဗ္ဗာန်ကိုနိဗ္ဗာန်ဆိုတာရှိတယ်လို့မြင်တာဟာလည်းဒါမှန်တယ်အဲ့ဒီသင်္ခါရချုပ်ငြိမ်းတဲ့နိဗ္ဗာန်ကိုပြီးအာယုပြုတ်ပြီးတော့နေနိုင်တယ်လို့မြင်တာလည်းပဲမှန်တဲ့အမြင်ပဲအဲ့တော့မှန်တဲ့အမြင်တွေကမျိုးမျိုးရှိတဲ့ထဲမှာဒီနေရာမှာသင်္ခါရတရားတွေကိုသင်္ခါရတရားတသက်မြတာတတဝါဆိုတဲ့ယူဆချက်တွေမပါတဲ့သင်္ခါရတရားတသက်မြတာဆိုတဲ့မြင်တဲ့မှန်ကန်တဲ့အမြင်ကိုတော့ဝိပဿနာသမာဓိဋ္ဌိလို့ခေါ်တယ်အလုံးသိကြတဲ့အတိုင်းဝိပဿနာသမာဓိဋ္ဌိဟာအစစ်စစ်နဲ့ဉာဏ်တစ်ခုနဲ့တစ်ခုပို့ပြီးတော့ရင်းကျက်သွားတော့ဝိပဿနာသမာဓိဋ္ဌိမှာအချင်းကဉာဏ်တစ်ခုကတော့တတ္တဝါဆိုတဲ့အယူဆကိုဖယ်ရှားပြီးတော့ယုတ်နဲ့နံနှမျိုးများသာဖြစ်တယ်လို့ယုတ်တံကိုတိုက်ရဲ့သိမြင်လာပြီးတော့တတ္တဝါအယူဆကျော်လွှမ်းသွားနိုင်ပြီဆိုလို့ရှိရင်ဒီအမြင်ကနာမရူပပိစေရဉာဏ်လို့ဒီအဆင့်ဝိပဿနာဉာဏ်ကိုနာမရူပပိစေရဉာဏ်လို့ခေါ်တယ်။တတဝါဆိုတဲ့အမြင်ကိုမမြင်တော့ဘူး။တကယ်တော့သင်္ခါရတရားတသက်မြတ်တာရှိတယ်လို့ ရင်လာအဲ့ဒီလိုမြင်လာတာကိုပဲဒိဋ္ဌိဝိတ္တိလို့ခေါ်တယ်ဒီအမြင်ဟာဒီဉာဏ်ဟာမင်္ဂလာအမြင်ဖြစ်ပြီးတော့မာရင်းနဲ့အမြင်တစ်ခုဖယ်ရှားပြစ်လို့မာရင်းနဲ့အမြင်ဆိုတဲ့အညစ်အကြေးကစင်ကြယ်စီတတ်တဲ့ဉာဏ်ဖြစ်လို့ဒိဋ္ဌိဝိတ္တိလို့လည်းခေါ်တယ်အဲ့တော့နာမရူပပရိစ္ဆေဒဉာဏ်နဲ့ဒိဋ္ဌိဝိတ္တိဆိုတာအဓိပ္ပာယ်တူတူပဲလို့ပြောဉာဏ်ကိုပဲပြောတာဒိဋ္ဌိဝိတ္တိဆိုတာလည်းအသိဉာဏ်ကိုပဲပြောတယ်နာမရူပပရိစ္ဆေဒဉာဏ်ဆိုတာလည်းအတိဉာဏ်ကိုပဲပြောတယ်ဝိတ္တိမဲ့မှာနာမရူပနာယထာဝဋ္ဌတနာဒိဋ္ဌိဝိတ္တိနာမနာမည်ရုပ်ကိုအမှန်တိုင်းအရှိတိုင်းသိမြင်တဲ့ဉာဏ်ကိုပဲဒိဋ္ဌိဝိတ္တိလို့ခေါ်တယ်ဒိဋ္ဌိဆိုတာသိမြင်ခြင်းအဲ့ဒီသိမြင်ခြင်းဒီဝိတ္တုဋ္ဌိမှားရစွာမြင်တဲ့တက္ကရာဒိဋ္ဌိဆိုရင်ခန္ဓာအပေါ်မှာအတ္တလိုမြင်နေတဲ့မှားရတဲ့အမြင်တစ်ခုကိုတုတ်ပင်ရှင်းမင်းပြတ်တဲ့သောကြောင့်ဝိတ္တုဋ္ဌိဒီအဓိပ္ပာယ်နဲ့ပေါင်းစပ်ပြီးတော့ဒိဋ္ဌိဝိတ္တုဋ္ဌိလို့ခေါ်တယ်တို့တော့လေအင်္ဂလိပ်လိုပြန်လဲစာအုပ်တွေထဲမှာဒိဋ္ဌိဝိတ္တိကို purification of view လို့လေဒီလိုပြန် purification of view ဆိုတာသူဒိဋ္ဌိတွေတိုင်းဆိုလို့ရှိရင်အမြင်ကိုဖြူစင်စေခြင်းဆိုတဲ့အဓိပ္ပာယ်တော့ပဲရတို့တော့ပါဠိစာပေရဲ့ဆိုလို့ရင်အဓိပ္ပာယ်ကဒိဋ္ဌိဆိုတာသိမြင်ခြင်းဝိတ္တုဋ္ဌိဆိုတာအဲ့ဒီသိမြင်တဲ့အသိဉာဏ်ဟာမာယွင်းတဲ့ယူဆတစ်ခုဖယ်ရှားပြစ်နိုင်လို့ဝိတ္တုဋ္ဌိမာယွင်းတဲ့အမြင်ကနေပြီးတော့ရှင်းလင်းသုံးသိအမြင်ကိုရှင်းလင်းသုံးသိတဲ့သောကြောင့်ဝိတ္တုဋ္ဌိလို့ဒီစကလုံးတစ်လုံးကိုပေါင်းစပ်ပြီးတော့ဓမ္မရူပပရိစ္ဆေဒဉာဏ်ကိုပဲဒိဋ္ဌိဝိတ္တုဋ္ဌိလို့ပြောတာဒီခါပြန်ကြတော့ဘာသာပြန်တဲ့စကလုံးတွေကအတိအကျဖြစ်မိအောင်မပြန်နိုင်ကြဘူးပေါ့ဒိဗ္ဗေထိမိအောင်မပြနိုင်တဲ့အခါကျတော့အနိတာရပိုင်းမှာအာပြော့သွားတတ်တယ်။ဒါကိုနာမရူပပရိစ္ဆေဒဉာဏ်နဲ့ရုပ်ကိုပိုင်းခြားပြီးတော့တတ္တဝါဆိုတာမရှိဘူးယုံနေတာနှမျိုးသာရှိတယ်လို့ပြီးတဲ့အသိဉာဏ်။အဲ့ဒီအသိဉာဏ်ကိုပဲဒိဋ္ဌိဝိတ္တုဋ္ဌိလို့တစ်ဖက်ကဒီလိုခေါ်တယ်။အဲ့ဒါဝိပဿနာဉာဏ်အားလုံးရဲ့အခြေခံအစလို့ပြောဝိပဿနာတမဒိဋ္ဌိဆိုတာအဲ့ဒီကစတယ်လို့ပြောနောက်တစ်ခါဉာဏ်ရုပ်ကိုမြင်တယ်ဆိုတဲ့နေရာမှာအဲ့ဒီဉာဏ်ရုပ်ဟာဆရာဆရာအကြောင်းကြောင့်ဖြစ်လာတဲ့ဉာဏ်ရုပ်တာဖြစ်တယ်အကြောင်းတရားကိုမမြင်သေးဘူးဉာဏ်ရုပ်တသက်မြင်သေးတယ်ဆိုရင်ပြည့်ပြည့်စုံစုံမြင်တယ်လို့မခေါ်သေးဘူးသစိတ်တေတာပဲမြင်တယ်လို့ခေါ်တယ်။နာယုတ်ကိုအကြောင်းနဲ့တွဲဖက်ပြီးတော့မြင်လာပြီဆိုတဲ့အခါကျတော့အကြောင်းကိုပါဆက်ဆက်ပြီးဘာကြောင့်ဒီနာနဲ့ယုတ်ဟာဖြစ်ရတယ်ဆိုတာအကြောင်းတရားပါပေါင်းဖက်ပြီးတော့မြင်လာတဲ့အမြင်ကြတော့ပစ္စယပရိက္ခဉာဏ်လို့ခေါ်တယ်။နာယုတ်ကိုသိယုံရမကဘူးနာယုတ်ရဲ့အကြောင်းကိုပါသိတယ်ဆိုတာဒီအသိဟာတိုးတက်လာတဲ့အသိတစ်ခုအကြောင်းကိုပါသိလာပြီဆိုလို့ရှိရင်အမြင်တစ်မျိုးနဲ့သူ့ကိုကင်ခာဝိတရဏဝိတ္တုလို့ခေါ်တယ်။အဲ့ဒီအကြောင်းကိုပါတွဲဖက်သိလာတဲ့အသိဉာဏ်ဟာဘဝတဏှာမှာဘာပဲတော့အစာဖြစ်ခဲ့တယ်လေ။နောင်ရောဖြစ်အောင်မှလားအခုရောဖြစ်နေတာလားစသဖြင့်ယုံမတဏှာတွေမရှိတော့ဘူး။အကြောင်းရှိရင်အကျိုးဟာရှိမှာပဲလို့အကြောင်းအကျိုးကိုနားလည်သွားသည့်အတွက်ကြောင့်တန်တရားတွေကိုကြော်လွားနိုင်တယ်တန်တရားကိုဖြစ်ပွားစေတတ်တဲ့အကုသိုလ်အညစ်အကြေးတွေကိုရှင်းလင်းသုံးသင်ထားသည့်အတွက်ကြောင့်က ကင်ခာဝိတရဏဝိတ္တိလို့ခေါ်တယ်။ကင်ခာဆိုတာယုံမှတန်တရားဝိတရဏီဆိုတာကျော်လွှားသွားတာ။ဒီအသိဉာဏ်ဟာယုံမှမှုကိုကျော်လွှားနိုင်တယ်။ကျော်လွှားနိုင်ရောမကဘူး။မှားရတဲ့အမြင်တွေကိုလည်းပဲတုတ်တင်ရှင်းလင်းပြနိုင်တယ်။ဒါကြောင့်မို့ဒီအသိဉာဏ်ကိုကင်ခာဝိတရဏဝိတ္တိလို့ခေါ်တယ်။အဲ့ဒီကိခာဝိတရဏဝိတ္တိဆိုတာတခြားဟာကိုပြောတာမဟုတ်ဘူး။ယုံနံကိုအကြောင်းနဲ့တွဲဖက်ပြီးမြင်တဲ့ပစ္စယပရိက္ခာဉာဏ်ကိုပဲပြောတာ။အဲ့ဒီပစ္စယပရိက္ခာဉာဏ်လည်းပဲဝိပဿနာသမထိတ်ကြီးပဲ။ဝိပဿနာဉာဏ်ထဲမှာပါတဲ့ဉာဏ်တစ်မျိုးပဲလို့အခြေခံဒီဉာဏ်နှစ်မျိုးရှိတယ်။ဒီဉာဏ်နှစ်မျိုးနဲ့ပြည့်စုံပြီဆိုလို့ရှိရင်ဘုရားဘာသာဝင်စစ်စစ်ဖြစ်သွားပြီလို့ပြောနိုင်တယ်။ဂရိခေစကားနဲ့ပြောလို့ရှိရင်နော် True Buddhist တို့ပြောတာ။ဝိသုဒ္ဓိမဂ်ကတော့ဗာပြောတော့ဆိုသုလသောတပန်လို့ပြောတော့သောတပန်ဆိုတဲ့နာမည်နဲ့ပြောတယ်။သုလသောတပန်ဆိုတာသောတပန်ကြည်ကြည်ဝါဝါဖြစ်တယ်လို့ပြောတာမဟုတ်ဘူး။သောတပန်အငယ်စားသောတပန်နဲ့အလားတူတယ်လို့ဒီလိုဆိုတာပေါ့။ဒီညာနှမျိုးရမဘုရားဘာသာစစ်စစ်ဆိုတာဖြစ်တယ်အဲ့တော့ဒီညာနှမျိုးဟာအထက်တက်လာမဲ့အစစ်နဲ့ဝိပဿနာဉာဏ်ကြီးရဲ့ဖောင်ဒေးရှင်းပဲဖြစ်တယ်ဒီတစ်ခုကိုအခြေခံပြီးတော့ဝိပဿနာဉာဏ်ကြီးဟာဆက်တက်လာပါအဲ့တော့ဝိပဿနာသမ္မာဒိဋ္ဌိဆိုတာဒီညာတစ်ခုကိုအခြေပြုပြီးတော့ရှုမြင်သုံးသပ်ထားတဲ့ယုံနံလို့ဆိုတဲ့သင်္ခါရတရားထိုယုံနံဆိုတဲ့သင်္ခါရတရားတွေရဲ့အကြောင်းတရားအဲ့ဒီနှစ်ခုပေါ်မှာဆင်ញင်သုံးသပ်ရင်ဘာတွေတွေ့ရှိလာတယ်လဲလို့ဆိုတဲ့အခါအဲ့ဒီသင်္ခါရတရားတွေဟာဘယ်တော့မှနဂောရှိနေတာမဟုတ်ဘဲနဲ့ဆရာအကြောင်းကြောင့်ဖြစ်လာတယ်ဖြစ်လာပြီးတော့လည်းပဲကြောက်ွယ်သွားတယ်ဆိုတဲ့အနေအဆာသဘောတရားအဲ့ဒီဖြစ်ပြီးပြက်သွားတယ်ဆိုတဲ့ဘေးရအနေရကအမြဲတမ်းနှောက်ရက်နေလို့ဒုက္ခသဘောတရားဖြစ်ပြီးတော့ပြက်နေတဲ့သဘောထုတ်ပြက်ပြက်မှုရဲ့နှိမ့်ဆက်ခံရတဲ့သဘောတွေကိုကိုယ်ဘာမှမတတ်နိုင်လို့ကိုယ်လိုတိုင်းဘာမှမဖြစ်နိုင်ဘူးလို့ပြရတဲ့အနတ္တသဘောဆိုတာတွေကိုစဉ္ညသုံးသပ်ပြီးလာတဲ့အသိဉာဏ်မျိုးကြတော့တမသနာဉာဏ်လို့ခေါ်တယ်။အဲဒီတမသနာဉာဏ်ကလည်းပဲဝိပဿနာတမဒိဋ္ဌိတစ်မျိုးပဲပေါ့။ဟောအဲဒီကနေတဆင့်တက်သွားတဲ့အခါကျတော့ပဋိစ္စကိုဥစားပေးပြီးတော့ဖြစ်တာရဲ့ပြက်တာရဲ့ဖြစ်သွားဖြစ်ပေါ်လာတာရဲ့ပျက်စီးသွားတာဒီတကုကိုအာယုံဆိုင်ပြီးတော့ရှုမြင်သုံးသပ်တဲ့ဉာဏ်ကိုတော့ဥရေဝယဉာဏ်လို့ခေါ်တယ်ပြိမှုတွေလျင်မြန်လာတဲ့အခါဖြစ်မှုကိုအာယုံမပြုတော့ဘဲနဲ့ပြက်မှုတက်တက်ကူတာအာယုံပြုလာတဲ့အခါကျတော့ဘင်္ဂဉာဏ်လို့ပြောတယ်အဲ့ဒီဝိပဿနာဉာဏ်လေးဟာတဖြည်းဖြည်းရင့်တန်ထွားချိုင်းလာသမဒိဋ္ဌိဆိုရင်ဝိပဿနာသမဒိဋ္ဌိဆိုဒီအစ်စ်နေမှာရင့်တထွားချိုင်းလာပြီအပြည့်တွေမြင်လာဒီတိအောင်ကအဓိကအပြည့်မြင်တာဟာအနိစ္စသဘောတရားရဲ့အစ်စ်မြင်ဆုံးပဲအပြည့်ကြီးပဲမြင်တော့တယ်အဖြစ်ကိုမမြင်တော့ဘူးဆိုတာအစ်စ်မြင်ဆုံးပြည့်ရှိခြင်းဖြစ်တယ်အဲ့ဒီနောက်မှာကြတော့ဖြစ်ပေါ်လာတဲ့ဉာဏ်တွေကဖြစ်ပြပေါ်မှာဆက်လက်ပြီးတော့ရှုမြင်သုံးသပ်လာတဲ့အသိဉာဏ်များလာဖြစ်တယ်။ရှုမြင်သုံးသပ်မှုဟာဘင်္ဂဉာဏ်မှာပဲလမ်းဆုံးတယ်လို့ပြောရပါမယ်။သင်္ခါရတရားတွေရဲ့ဒီအပြက်ကိုမြင်လာပြီဆိုလို့ရှိရင်ဝိပဿနာဉာဏ်ဟာရှုမြင်သုံးသပ်တဲ့အပိုင်းမှာပေါ့။ပြည့်စုံတယ်လို့ပြောရ ဒါပြင်နောက်ထပ်ဖြစ်ပေါ်လာတဲ့ဉာဏ်တွေကတော့ဒီလိုကြီးပဲတပြက်တည်းပြက်နေတဲ့အပြက်အစင်ကြီးကိုမြင်လာတဲ့အခါမှာကြောက်စရာကြီးပဲလို့မြင်လာတာကြတော့ဘုရားဉာဏ်လို့ခေါ်တာအဲ့ဒါကြတော့ဖြစ်ပျက်မှုကနေပြီးတော့တဆင့်တက်လာတဲ့အမြင်သာဖြစ်တယ်ပေါ့သင်္ခါရတရားတွေကိုမြင်ရမှာကတော့ဖြစ်တာရယ်ပြက်တာရယ်နောက်ဆုံးပြက်တာမြင်တာဟာအနေဆာကိုအစွမ်းကုန်မြင်နေအပြက်ကြီးပဲမြင်နေတယ်ဆိုတာအဆင်မြင်ဆုံးဖြစ်အဲ့လိုမြင်လို့ကြောက်စရာကြီးလို့မြင်လာတဲ့အခါဒါဒီသင်္ခါရတွေပေါ်မှာရှုမြင်သုံးသပ်မှုတစ်မျိုးဝင်လာတဲ့သဘောကြောက်စရာလို့မြင်လာတဲ့အခါမှာတတ္တာမှုတာယာမှုဆိုတာရှာမတွေ့တော့ဘူးငြိမ့်ွေလာတဲ့နိဗ္ဗာန်ညာငြိမ့်ွေလာတဲ့အခါမှာဒီသင်္ကာရတွေကလွမြောက်ခြင်းနဲ့စိတ်တွေဖြစ်လာတယ်မောစိတုကညတံညာအဲ့ဒီလွတ်ခြင်းနဲ့စိတ်တွေဖြစ်ပေါ်လာလို့တွေ့ရတဲ့အကြောင်းနီလန်ကောင်းတွေကိုစာကြံမိတဲ့ဒီသင်္ကာရတရားတွေကိုပဲဘလို့လို့ရင်လွတ်နိုင်မလဲလို့ပြန်ပြီးတော့ဆင်ញင်သုံးသတ်တာပဋိသင်္ခာညာအဲ့ဒီလိုစိတ်နှက်ဖွေရမကောင်းတဲ့ဒီသင်္ခါရတရားတွေပေါ်မှာနောက်ကြတဏှာဖြင့်ချစ်ခင်ခြင်းသဘောကြခြင်းဒေါသဖြင့်မုန်းတီးခြင်းဆိုတာကြီးလွတ်ကင်းသွားပြီးတော့သဘာဝတရားကိုသဘာဝတရားအနေနဲ့ပဲတီတီငြိမ်ငြိမ်ရှုနိုင်သွားတယ်တီတီငြိမ်ငြိမ်ရှုနိုင်သွားတာကြတော့သင်္ခါရပိက္ခညာလို့ခေါ်တယ်အဲ့ဒီအဆင့်မှာဒါဝိပဿနာတမာဒိဋ္ဌိဆိုတာအဲ့ဒီအဆင့်ရောက်သွားရင်ဒါဝိပဿနာတမာဒိဋ္ဌိထွက်ထိတ်ကိုရောက်သွားတယ်လို့ပြောတယ်အဲ့ဒီသင်္ခါရပိက္ခညာကိုပဲထတလဲလဲရင့်တန်လာအောင်အစင်းရဲ့ဝိပဿနာဉာဏ်လေးအခြေခံနဲ့စပြီးတော့ရင့်တန်လာအောင်လေ့ကျင့်မွေးမြူခြင်းခိတ်သိမ်းစောင့်ရှောက်ခြင်းဆိုတာနဲ့ပတ်သက်ပြီးရသော်ပြဒီတုတ်တန်ကိုဟောထားတယ်အဲ့ဒီဝိပဿနာဉာဏ်လေးကိုယ်တဏ္ဍာမှာအခြေတည်ပြီးပြီဆိုတဲ့အခါမှာတပင်လေးတပင်ကိုပတ်မဲ့လေးတပင်ကိုပြုစုသလိုပြုစုပေးဖို့လိုတယ်သူကသူအလိုလျောက်ဖားချင်းလာမှာမဟုတ်ဘူးရင့်တန်လာမှာမဟုတ်ဘူးကိုကိုယ်တိုင်ကပြုစုပြောထောင်ပေးခြင်းကာဝေစောင့်ရှောက်ခြင်းဆိုတာလုတ်တဲ့လုတ်ထားတာတွေကိုလုတ်ပေးဖို့လိုတယ်ဒီအသိဉာဏ်လေးရလာပြီတဲ့နော်အဲ့ဒီနည်းစနစ်ကိုသက်သာပြားဒီအလောကိတသုတ်တံဟောတာအဲ့လိုဒီအလုံးကိတာတုတ်တံမှာလာတဲ့အတိုင်းမိချင်းမွေးမြူခြင်းကာဝေစောင့်ရှောက်ခြင်းဆိုတာကိုပြုလုပ်လို့ရှိရင်အခုဝိပဿနာသမထေတိဉာဏ်လေးကနေပြီးတော့ဘယ်အဆင့်ကိုထုတ်လုပ်ပေးနိုင်တယ်လဲလို့ဆိုရင်စေတောဝိမု ക്തി ပညာဝိမု ക്തി ဆိုတဲ့ဒီအကျိုးတစ်ခုထုတ်လုပ်ပေးစေတောဝိမု ക്തി ဆိုတာတတမှုရာဂတွေကနေပြီးလုံးဝလွတ်မြောက်သွားတဲ့မနဲ့ရှင်တဲ့တမာတိကိုစေတောဝိမု ക്തി လို့ခေါ်တယ်အဲ့ဒီမနဲ့ရှင်တဲ့တမာတိဟာတတမှုတွေကအလုံးဒါတတမှုကိုဥတည်ပြီးတော့ပြောတာကိလေသာအလုံးကလွတ်သွားစေတောဝိမု ക്തി ဆိုလွတ်မြောက်ချင်လွတ်မြောက်သွားတဲ့တမာတိကိုစေတောဝိမု ക്തി လို့ခေါ်တယ်အဲ့ဒီကိလေသာတွေကလွတ်မြောက်သွားတဲ့တမာတိဆိုတာတခြားမှာမဟုတ်ဘူးမက်လက်ရှင်တဲ့တမာတိကိုပြောတယ်။နောက်ပညာဝိမု ക്തി ဆိုတာကိလေသာတွေကအလုံးလွတ်သွားတဲ့အသိပညာအဲ့ဒါကဖို့စိမ့်နဲ့ရှင်တဲ့ပညာကိုပြောတာဆိုလိုတာကတော့တကယ်ဆန်းဆောင်သွားတာတော့တမာတိနဲ့ပညာပဲပေါ့တမာတိနဲ့ပညာဟာအရေးကြီးဆုံးအဲ့ဒီဝိပဿနာသမာဓိဋ္ဌိဉာဏ်လေးဟာစေတောဝိမု ക്തി ဆိုတဲ့အကျိုးကျေးဇူးပညာဝိမု ക്തി ဆိုတဲ့အကျိုးကျေးဇူးရောက်ရှိ ตั้วอ๋อซ้อนซ่องนายอ๋อบาริลุบพี่တော့ဘယ်လိုပြုစုပြီးတော့ဘယ်လိုကာဝယ်ဆောင်ရှောက်ပေးရမလဲဘယ်လိုပြုစုပြုထောင်ရမလဲဘယ်လိုကာဝယ်ဆောင်ရှောက်ရမလဲဒီနည်းစနစ်တွေကိုမှတ်သားဖို့ဘုရားဗျာအခြေခံနေစပြီးတော့ဟောထားတာရှိတယ်တိလာနုဂဟိတာနံပါတ်1ကကိုချင်းတိလာနဲ့ပြုစုပြုထောင်ပေးရမယ်တဲ့အဲဒီဝိပဿနာသမာဓိတည်းကိုကိုချင်းတိလာနဲ့ပြုစုပြုထောင်ပေးရမယ်အဲ့တော့တိလာရဲ့တိလာဟာအမတန်မှအရေးကြီးတယ်ဝိရိတနာမှာဖြစ်ပေါ်လာတဲ့ဝိပဿနာသမာဓိတည်းဆိုရင်ဒီအဖို့တန်တဲ့အသိဉာဏ်လေးတစ်ခုပျောက်မသွားအောင်တိလာနဲ့ထိန်းသိမ်းဆောင်ရှောက်ပေးဖို့လိုအပ်တယ်နောက်တစ်ခုကသုတ္တလောကိတာတရားနာတာတို့ဝိပဿနာကျင့်စဉ်နဲ့ပတ်သက်တဲ့စာပေတွေဖတ်ရှုတာတို့တရားစာတွေကိုဖတ်ရှုလေ့လာတာတို့အဲ့ဒါလိုအကြောင်းမြင်ဘောသုတ္တနဲ့လဲဆောင်းလျှောက်ပေးရမယ်အဲ့ဒါလဲဆောင်းလျှောက်ခြင်းတစ်မျိုးပဲနောက်တစ်ခုကတော့တာကိသံနုဂဟိတာတရားဆွေးနွေးခြင်းဖြင့်ဆောင်းလျှောက်ပေးရမယ်တရားဆွေးနွေးတယ်ဆိုတာကိုယ်လက်တွေ့ကျင့်သုံးနေတဲ့တရားသဘောတွေကိုဆွေးနွေးတယ်ပြောဆိုတယ်ဟောပြောတယ်ဒီလိုဆိုလိုတာပေါ့တရားဆွေးနွေးတာနဲ့တရားဉာဏ်နဲ့အတူတရားမြင်တာကကိုသိတာကိုပြောချင်တာလေတရားဆွေးနွေးတာမဟုတ်တရားမြင်ကိုသိတာသူများမသိဘူးကိုသိတာကိုကြွားကျင်ဝါကျင်လို့ပြောတာလည်းရှိတယ်တိချောင်းတက်ချောင်းပြကျင်လို့ရှိတယ်နောက်တစ်ဖက်သားကိုမသိရင်လည်း तू ကနှိမ့်ချကျင်လို့ပြောတာရှိအဲ့လိုမျိုးမဟုတ်ဘဲနဲ့တရားဆွေးနွေးတယ်ဆိုတဲ့နေရာမိမိတိတာကိုပြောပြမယ်သူများပြောပြတာကိုကလေးတစားနားထောင်တယ်မှန်တဲ့အပေါ်မှာရပ်တည်ပြီးတော့ဆွေးနွေးတယ်ကိုယ်ယူဆတစ်ခုမှားနေလို့ရှိရင်မှန်တဲ့အယူလက်ခံကျင့်သုံးပြီးကိုမှားတဲ့အယူကိုချက်ချင်းစွန့်ဟောအဲ့ဒါမျိုးမှတရားဆွေးနွေးတယ်လို့ခေါ်တယ်တရားဆွေးနွေးမှုဆိုတော့ခေါင်းဆိုင်အောင်မှာမှန်ကန်တဲ့နည်းနဲ့ဆွေးနွေးမှဘာဒီဝိပဿနာသမာဓိတိဆိုတာယက်တံထွားကြိုင်လာတယ်ဒါနဲ့လည်းလေ့ကျင့်ပေးရမယ်လို့ဆို။တကိစ္ဆာဆိုတာသဟကထနာတရားကိုအတူတကွာပြောဆိုတာ။အဲ့ဒီအတူတကွာပြောဆိုတာတကိစ္ဆာလို့ခေါ်။အမှန်တရားပေါ်မှာလက်ခံပြီးတော့ဆင်းရဲရ။အဲ့ဒီဆင်းရဲမှုဟာလည်းဝိပဿနာသမာဓိတိကိုယက်တံစီတယ်လို့ကာဝယ်ဆောင်လျှောက်ပြီးတော့ပြုလုပ်ထားရင်ရောက်တယ်ပြုစုပြုထောင်ရင်ရောက်တယ်ဒီလိုမျိုးနောက်တစ်ခုကပါလို့ဆိုရင်တမထာလောကဟိတတမထာနဲ့ပံ့ပိုးပေးဖို့လိုသေးတယ်တမထာဆိုတာယမယခတမာရီစွမ်းအားတွေအပြောင်းနေမယ်ဆိုရင်တမာရီစွမ်းအားတွေကိုမြင့်တင်ပေးတာဆိုပါစို့တမထာကျင့်စဉ်သဘောမျိုးအာရဂုဘုံမှာတည်ငြိမ်တော့အောင်စိတ်တည်ငြိမ်မှုကိုတမာရီလုပ်ငန်းတစ်ခုလုပ်ထက်လီဝင်လေရှိရပဲဖြစ်ဖြစ်တခြားအာယုံကိုရှိရပဲဖြစ်ဖြစ်စိတ်ကလေးတည်ငြိမ်မှုရအောင်ကြိုးစားအထောက်ပြုရအဲ့ဒီတမာရီဆွမ်းအားနဲ့လည်းဝိပဿနာတမာဓိတိကိုမွေးမြူရမယ်ကာဝေဆောင်ဆောင်တယ်လို့နောက်တစ်ခါကျတော့ဝိပဿနာနုဂဟိတာအဲ့တော့ဝိပဿနာလောကိတာလို့ဆိုတာကုသနာမှာအခြေတဲလာတဲ့ဝိပဿနာတမာဓိဋ္ဌိကိုအကျဉ်းချင်းထပ်ထပ်လေ့ကျင့်ပေးတာဒီပင်လဲဝိပဿနာလောကိတာစဉ်းစားဆင်ခြင်ခြင်းဖြစ်လဲဒီဝိပဿနာတမာဓိဋ္ဌိကိုရင့်တန်စေရမယ်ဆိုတော့ရှေးကသူတော်စင်နေဆိုလို့ချင်းပမ်းမဲ့လေးတစ်ပင်ကိုကြည့်ရင်ကနေပြီးတော့ ဒီပန်းပွင့်လေးဟာဖူးလာတာကိုလည်းသတိထားမိလိုက်တယ်ပွင့်လာတာကိုလည်းသတိထားမိလိုက်တယ်နွမ်းတော်တာကိုလည်းသတိထားမိတယ်ကြွေကြတာကိုလည်းသတိထားမိတယ်အဲ့ဒီပန်းပွင့်လေးတစ်ပွင့်ကြွေသွားတာဒီပင်လေးသူ့အတွက်မှာမိမိရဲ့တဏ္ဍာမှာဖြစ်ပေါ်နေတဲ့ရုပ်တည်နံတွေကိုဥလှည့်ပြီးတော့စဉ်းစားစေနိုင်တဲ့အသိဉာဏ်တစ်ခုကိုဖြစ်ပေါ်စေ။ဘာမွန်လေးကြွကြသွားတာကိုကြည့်ပြီး။ဩမမြဲတဲ့သဘောဟာဒီတိုင်းပဲ။ငါတဏ္ဍာမှာရှိတဲ့ရုပ်တည်နံတွေလည်းပဲဒီတိုင်းပဲလို့။အစ်ပင်တပင်ကအရွက်ကလေးကြွကြသွားတာမြင်လို့ရှိရင်လည်းပဲအခုလိုစဉ်းမြန်စဉ်းစားတာဘယ်ရပဲဖြစ်ဖြစ်အတန်လေးကြားပြီးတော့ထိုအတန်လေးပြောက်သွားတာလဲစဉ်းစားစဉ်းရင်အဲ့လိုမမြဲတဲ့သဘောတွေဟာပတ်ဝန်းကျင်ဘယ်ရပဲကြည့်ကြည့်တတိထားကြည့်လိုက်မယ်ဆိုလို့ရှိရင်ဖြစ်ပြီးပြတ်နေတဲ့သဘောတွေကြီးပဲလို့ဒီလိုရှင်းပြတုံးတတ်ပေးတာဟာဝိပဿနာနုဂဟိတာပဲထူးခြားတဲ့အမြင်လေးနဲ့ဒီမိမိတဏ္ဍာမှာပြုစုပြိုးထောင်ထားတဲ့ဝိပဿနာသမာဓိဉာဏ်လေးကိုပံ့ပိုးပေးတာပဲအဲ့တော့ဒီမှာမြတ်စွာဘုရားဟောထားတဲ့ဒီဒေသနာတော်ကိုအထက်ကရာဆရာကြီးကဥပမာလေးနဲ့ပုံပြီးတော့ရှင်းအောင်ပြတစ်ပင်လေးတစ်ပင်စိုက်တဲ့ဥပမာနဲ့ပြောတာဒီမှာအသီးချိုတဲ့မျိုးကောင်းတရားပင်လေးတွေပဲစိုက်တယ်ဆိုပါစို့အဲ့လိုသီးချိုတဲ့မျိုးကောင်းတရားပင်လေးကိုစိုက်တယ်ဆိုအားတွေလုတ်ပေးရမယ်တရားပင်လေးပေါက်လာတဲ့အချိန်ကစပြီးတော့ကျုစုပြိုးထောင်ရမယ်ကာကွယ်ရမယ်ဆိုတဲ့အလုပ်တွေလုပ်တော့တရားစီလေးကိုပြိုးလိုက်လို့အပင်လေးပေါက်လာပြီဆိုတာမိမိတဏ္ဍာမှာဝိပဿနာသမာဓိဋ္ဌိဉာဏ်လေးအခြေတည်မိတာနဲ့အနာတရတူအဲ့လိုအပင်လေးဖြစ်လာပြီဆိုလို့ရှိရင်တစ်ပြင်ဆိုင်တဲ့ပုဂ္ဂိုလ်ဟာနံပါတ်1မလုတ်ပေးလို့ရှိတော့ဆိုရင်အန္တရာယ်မရောက်ရအောင်အဲ့ဒီအပင်လေးကိုစီယိုလေးကပေးထားအဲ့လိုစီယိုလေးအကာလေးလုတ်ပေးထားတာဒီအပင်လေးကိုတရိစ္ဆာန်တ attva တွေဖြည့်ဆည်းမှမဖြည့်ဆည်းရလေအောင်လို့ဆိုပြီးစီယုံလေးကံပေးတာနဲ့စီယုံကာယုံနဲ့မပြီးသေးဘူးရေလောင်းပေးရသေးတယ်ရေလောင်းယုံနဲ့မပြီးသေးဘူးတစ်ပင်ရဲမှာပေါက်လာတဲ့ပေါင်းမြက်တွေပါတွေကိုရှင်းပေးရသေးတယ်ဟောစီကာလည်းရေလောင်းနဲ့ပေါင်းမြက်တွေကိုရှင်းနေတယ်ဒါတွေပြီးလာဆိုမပြီးသေးဘူးတခါတခါသာဒီဥရုကြောင့်ပဲဖြစ်ဖြစ်တစ်ပင်ပန်းမဲ့နေဆိုတာတစ်ပင်နေဆိုတာပိုးချတတ်တယ်အဲ့ဒီပိုးလေးတွေကိုဖယ်ရှားပစ်တာဟောနောက်တစ်ခုလောရမယ်တောင်းအောင်တကူရတော့တစ်ပင်တစ်ပင်ရောက်လာပြီဆိုလို့ရှိရင်တင်းကူလေးတွေကလည်းရောက်လာတတ်တယ်ရောက်လာပြီးတော့တခိုင်းနဲ့တခိုင်းသူကတော့ပိုးကောင်လေးတွေဖန်းစားဖို့ဆိုပြီးတော့တင်းကူချီလေးတွေကအပင်လေးကိုလာပြီးတော့ရစ်ပတ်ပြီးတော့ပိုးအောင်လေးတွေဖမ်းဖို့ပိုက်တွေလာတန်းတတ်တယ်ပေါ့အဲ့ဒီသူတန်းထားတဲ့ပိုက်တွေကြောင့်လို့အပင်လေးရဲ့တက်မှုဟာနှေးကွေးသွားနိုင်တယ်ဒါကြောင့်မလို့အဲ့ဒီပိုးမြင်လေးတွေကိုလည်းဖယ်ရှားပြစ်ဖို့လိုတယ်ဆိုတော့အပင်လေးတွေစိုက်ပြိုးလို့ရှိရင်လုတ်ပေးရတဲ့လုပ်ငန်း၅မျိုးလောက်ရှိစီကာရမယ်ရေလောင်းရမယ်ပေါင်းတင်ရမယ်ပိုးကောင်လေးဖယ်ရှားပြရမယ်ပိုးမြင့်လေးကိုဖယ်ရှင်းပြရမယ်ဆိုတော့ဒီအလုပ်၅ခုနဲ့ပြုစုပြောထောင်လိုက်မယ်ဆိုရင်အဲ့ဒီတစ်ပင်လေးဟာအပွင့်နေပွင့်ပြီးတော့အသီးတွေသီးလာမှာပဲလို့တကယ်ရတာပြစ်ထားမယ်ဆိုလို့ရှိရင်ဓာတ်ရုပ်စိတ်တို့ကဝင်စားသွားရင်အညွန့်ကျိုးသွားမယ်ပေါင်းမတင်ဘူးဆိုလို့ရှိရင်အပင်ဟာအတက်နေပဲရေမလောင်းဘူးဆိုရင်အပင်ဟာအတက်နေပဲပေါင်းမတင်ဘူးဆိုလို့ရှိရင်ပင်ဟာမကြီးထွားနိုင်ဘူ ဘိုးကောင်နေကြလို့ကြိုက်ပြီးရင်လည်းတစ်ပင်ဟာညွန်တော့ပဲဘိုးမင်းလေးကိုမဖယ်ရှားဘူးဆိုလို့ရှိရင်တစ်ပင်ရဲ့တန်ဆွမ်းအားကိုထုတ်ကင်ထားသလိုဖြစ်မယ်ကြီးထွားနိုင်ခြင်းမရှိဘူးဆိုအဲ့ဒါလိုပဲဘုန်းကြီးတို့တွေရဲ့တဏ္ဍာဖြစ်ပေါ်လာတဲ့ဝိပဿနာသမာဓိဋ္ဌိဉာဏ်လေးကိုပြုစုဖို့ကာဝယ်ဆောင်ရှောက်ဖို့ဆိုတာလိမ္မာပဏ္ဏစွာလှုပ်ဖို့လိုအပ်တယ်ပေါ့အဲ့ဒီလိုလှုပ်ဖို့ရအတွက်ကိုယ်ကဘာရှိရမလဲဆိုတတိနဲ့တံစဉ်ညာရှိရတတိဆိုတာအချိန်လေးအရရကိုအမြဲတမ်းအာရုံထားခြင်းနဲ့တံစဉ်ညာဆိုတာဘယ်လိုလုပ်ရမလဲဆိုတာကိုသိရှိနားလည်ခြင်းအဲ့ဒီနှစ်ခုမှမပြည့်စုံဘူးဆိုလို့ရှိရင်ဖြစ်ပေါ်လာတဲ့အရာကောင်းပြတ်တဲ့အသိဉာဏ်လေးတစ်ခုကိုထိမ့်သိဆောင်းဆောင်းနိုင်မှာမဟုတ်ဘူးလေ။အဲ့တော့သီလနှုတ်ကိတ္တသီလနဲ့မိမိရဲ့ဝိပဿနာဉာဏ်လေးကိုပံ့ပိုးပေးရမယ်။ဒါမြတ်စွာဘုရားဒီသုတ္တမှာသီလနဲ့ပံ့ပိုးပေးတာ။ပံ့ပိုးပေးမှုအနေနဲ့ဒီလိုခေါ်တာ။ဒီနေရာမှာဒါနနဲ့ပံ့ပိုးလို့မရဘူးလားဆိုတော့တခြားသုတ္တံမှာလက်ဆက်ပြဟောတာရှိသေးတယ်။ဒါဒီသုတ္တံရတော့သီလနှုတ်ကိတ္တကိုချင်းတရားနဲ့ပံ့ပိုးပေးရမယ်လို့ဒီလိုဟောတာ။ဒါနနဲ့ပံ့ပိုးပေးတာလည်းရှိသေးတယ်။ကိုချင်းနေတဲ့ဝိပဿနာချင်းစဉ်လေးတစ်ခုအရှိန်အဟုန်ကောင်းလာအောင်ဝိပဿနာစိတ်အားတွေတက်လာအောင်ဒါနကောင်းမှုလှုပ်တာကိုစိတ်တလင်္ကာရစိတ်တပရိက္ခာရဒါနလို့ခေါ်တယ်။ဝိပဿနာစိတ်ရဲ့အစဉ်တစားစိတ်တလင်္ကာရဝိပဿနာစိတ်ရဲ့အချမ်းအယံအဖြစ်ဖြင့်ဒါနကောင်းမှုပြုလုပ်တယ်။ဒါအဒီလို့ဆိုလိုတာဝိပဿနာတရားမမြဲတဲ့သဘောကြီးပဲဆင်ញင်စဉ်းစားနေတဲ့အခါညီငွေ့စရာကြီးပဲပေါ်လာတယ်ရင်ွေးစရာတွေကြီးဖြစ်နေတဲ့အခါမှာစိတ်ရှင်လန်းမှုရှိအောင်ဒါနလေးလုပ်ပြီးတော့ဒါနကိုဆင်ញင်စဉ်းစားပေးတယ်ဒီလိုဆိုလိုတာနော်အဲ့ဒါနဲ့ဝိပဿနာတမာဒိဋ္ဌိကိုထိမ့်သိဆောက်ရှောက်တာဒီသုတ်တံမှာတော့မပန်းဒါဖြင့်သီလနဲ့ပံ့ပိုးပေးဆိုတဲ့သီလလောကိတာကျတော့လောကမှာတရားထုတ်နေကိုချင်းသီလများစွာအထောက်အကူဖြစ်တယ်အဲ့တော့သီလနဲ့တမာဒိဋ္ဌိဉာဏ်ကိုဘယ်လိုပံ့ပိုးပေးရမလဲ။အမမြဲတဲ့သဘောတွေကြီးပဲဆင်ញင်စဉ်းစားနေတာမဟုတ်ဘူး။တခါတည်းကကိုယ်သီလကိုကိုယ်ဆင်ញင်စဉ်းစားပြီ။ကိုယ်သီလကိုကိုယ်ဆင်ញင်စဉ်းစားပြီလို့လေ။အဲ့ဒီမှာကိုယ်သီလကိုကိုယ်ဆင်ញင်စဉ်းစားပြီလိုက်တဲ့အခါကျတော့မဖြစ်လာတယ်လေလို့ဆိုလို့ရှိရင်ကိုယ့်ရဲ့သီလကိုအာရုံပြုပြီးတော့ဆင်ញင်စဉ်းစားလိုက်တဲ့အခါသီလပြည့်စုံမှုကိုအကြောင်းပြုပြီးတော့စိတ်ထဲမှာကျဉ်းနှူးမှုတွေဖြစ်လာအဲ့ဒီကျဉ်းနှူးမှုကနေပြီးတော့အနုစားဝမ်းမြောက်မှုဖြစ်လာဝမ်းမြောက်မှုဖြစ်လာလို့ရှိရင်နှစ်သက်ခြင်းနဲ့မှုပီတိဖြစ်လာပီတိဖြစ်လာလို့ရှိရင်ကိုရောစိတ်ရောငြိမ်းချမ်းတဲ့ပတ္တတိဖြစ်တယ်။ကိုရောစိတ်ရောငြိမ်းချမ်းလာပြီဆိုလို့ရှိရင်ဒုက္ခလို့ဆိုတဲ့ကိုစိတ်ချမ်းသာမှုဖြစ်တယ်။ကိုစိတ်ချမ်းသာမှုဖြစ်လာလို့ရှိရင်တမာတိလို့ဆိုတဲ့စိတ်တည်ငြိမ်မှုကဖြစ်လာ။တမာတိဆိုတဲ့စိတ်တည်ငြိမ်မှုဖြစ်လာတာနဲ့တရားနဲ့ဘာဖြစ်လာလို့ဆိုယထာဘူဒညာတတ္တနာ။တင်္ခါရတရားတွေကိုရှုမှတ်ဆင်ញင်လိုက်တဲ့အခါမှာအဖြစ်မှန်တိုင်းမြင်နဲ့သိတဲ့အသိဉာဏ်မျိုးဖြစ်ပေါ်လာတယ်ဆို။ဟောကိုချင်းသီလကိုဆင်ញင်ပေးခြင်းဟာလည်းပဲသမာဓိဋ္ဌိဆိုတဲ့ဝိပဿနာသမာဓိဋ္ဌိဆိုတဲ့ဒီပညာကိုဒီအသိဉာဏ်ကိုအပိအထောက်အကူပြုခြင်းပဲဖြစ်တယ်။ဒီနည်းဖြင့်ကာကွယ်ဆောင်ရှောက်ပေးလိုက်တာ။ပို့ပြီးတော့ရက်တန်ပါလေလို့ဒီလိုပြော။စိတ်ပိုင်းဆိုင်ရာလုပ်ငန်းတွေဟာအလွန်တိမ်မွေ့ပြီးတော့စိတ်နဲ့လောရတဲ့အလုပ်ဖြစ်တယ်။ ိတ်နဲ့လှုပ်ရတဲ့အလုပ်ဟာပဲကျွမ်းကျင်မှုအမှန်မှလှုပ်တယ်။ကိုယ်နဲ့လှုပ်ရတဲ့အလုပ်ဟာကျွမ်းကျင်မှအကျိုးဖြစ်ထွန်းတယ်လို့ပဲစိတ်ချင်းလှုပ်သွားတဲ့အလုပ်တွေဟာလည်းကျွမ်းကျင်မှုဟာအမှန်မှအရေးကြီးတယ်။ကျွမ်းကျင်မှုဆိုရင်လမ်းလွဲသွားနိုင်တယ်ပုံ။ဒါကြောင့်မို့ဝိပဿနာကျင့်စဉ်ကိုကျင့်ရင်ကိုယ်တိလာလေးကိုဆင်ခြင်ပြီးတော့ပီတိစွာတွေဒုက္ခတွေတမာတွေဖြစ်ပေါ်လာစေခြင်းဖြင့်ဝိပဿနာတမာတွေကိုထောက်ကူပြုတယ်လို့ဒီလိုပြောတယ်အဲ့ဒီကထောက်ကူပြုတယ်လို့လည်းတခါတရံကြတော့သုတ္တလောကိတာတရားဓမ္မကိုနာပေးရနာပေးပြီးတော့ကိုးကြားနာထားတဲ့တရားကိုပြန်ပြီးတော့နှလုံးသွင်းဆင်ញင်တာလို့သစ္စာပြားဟောကြားတဲ့တုတ်တန်တစ်ခုကိုပြန်ပြီးတော့ဆင်ញင်တာတော့ဆိုပါစို့ဝိပဿနာကိုအထောက်အကူပြုဖို့အတွက်သစ္စာပြားကအနတ္တလက္ခဏာတုတ်မှာဟောထားတယ်ရူပံဘိက္ခူရဲ့အနတ္တဟောဒီစကားလုံးကဆင်ញင်စဉ်းစားပြီးသစ္စာပြားကအေးရူပိသဟိတံဘိက္ခူရဲ့အတ္တအဝိတ္တအတ္တအဝိတ္တနာယိတံရူပံအပါဒါယတံဝတိတို့တရားအတ္တဖြစ်မယ်ဆိုလို့ရှိရင်ပျက်စီးမှလည်းမဟုတ်ဘူးနှိမ့်ဆက်မှလည်းမဟုတ်ဘူးလဗ္ဗိဒ္ဓသရူပေဧဝမေရူပံဟောတုဧဝမေရူပံမာဟောတုတို့တရားဟာတကယ်အတ္တဆိုလို့ရှိရင်ကိုဖြစ်ခြင်းတဲ့အတိုင်းဖြစ်မှာပေါ့ဖြစ်အောင်လုပ်လို့ရမှာပေါ့လို့အနတ္တဖြစ်လို့သာဒါရီဟာလက်တွေ့နဲ့မကိုက်မညီပဲနဲ့ဖြစ်ပေါ်နေတယ်လို့ဟောပြောဆိုပြဟောကြတဲ့ဒီတုတ်တန်ကိုဆင်ញင်လိုက်လို့ရှိရင်ကုသဏ္ဏမှာကိုရှုမှတ်ဆင်ញင်နေတဲ့ဒီဝိပဿနာတမာဒိဋ္ဌိဆိုတဲ့အသိဉာဏ်လေးစိတ်တန်လာနိုင်အထောက်အကူဖြစ်တော့အားပေးလိုက်တယ်လို့ဖြစ်ပြီးတော့ပို့ပြီးတော့စွမ်းဆောင်လာပြောဆိုပြရှုခိုင်းတယ်တတ္တဝရိဟဘိက္ခုဟောဒီလိုယုတ်တရားဟာမမြဲတာကြောင့်ယထာဘူတံတမပညာယထထမှန်ကန်တဲ့အမြင်နဲ့ရှုရမယ်။နေတ္တမမနေသောဟမတိနာမေသောအတ္တ။ယောဟာငါမဟုတ်ဘူး။ငါဥစ္စာမဟုတ်ဘူး။ငါလည်းမဟုတ်ဘူး။ငါရဲ့အတ္တလည်းမဟုတ်ဘူးဆိုတဲ့။ပို့ပြီးတော့တမာဒိဋ္ဌိဝိပဿနာတမာဒိဋ္ဌိဉာဏ်ပို့ပြီးတော့ယဉ်တန်လာ။ဒီလိုဆင်ញင်သုံးသပ်ပြီးတဲ့သဘောပြော။အဲ့ဒါသုတ္တံလောကိတ္တ။တော့တာကိစ္ဆံလောကိတ္တဆိုတာတရားသဘောနဲ့ပတ်သက်ပြီးတော့မိမိကိုယ်တိုင်ကလည်းပြောဟောတယ်သူများပြောဟောတာကိုလည်းအာယုံစိုက်ပြီးတော့နားထောင်တယ်ရုပ်တရားရဲ့မမြဲတဲ့သဘောတွေနာမ်တရားရဲ့မမြဲတဲ့သဘောတွေမမြဲပုံချင်းရာတွေကိုယ်တွေ့တွေသူတွေ့တာတွေဆွေးနွေးတိုင်ပင်ခြင်းအားဖြင့်လည်းပဲမိမိရဲ့အသိဉာဏ်ပို့ပြီးတော့ရင့်တန်ထွားကြရနိုင်တယ်လို့တာကိစ္ဆနုဂိတာတပ္ပထနုဂိတာဆိုတာတော့ခန္ဓာတပ္ပထချင်းစဉ်သို့မဟုတ်တမာတိဆွမ်းအားတွေကိုအာယုတစ်ခုပေါ်မှာမြင့်တင်ပေးတဲ့သဘောဝိပဿနာနုဂိတာဆိုတာဝိပဿနာအထောက်ကူပြုမဲ့တွေ့တော့ဆင်ញင်မှုအသိဉာဏ်တွေကိုဒီလိုလုပ်တာအဲ့တော့မြတ်စွာဘုရားဟောထားတဲ့သီလရယ်တုဒ္ဒရယ်တကိစ္ဆရယ်သမထရယ်ဝိပဿနာရယ်ဆိုရင်ဒီအထောက်အကူဖြစ်တဲ့သဘာဝတရားတွေမိမိတဏ္ဍာမှာဖြစ်ပေါ်လာတဲ့ဝိပဿနာတမာဒိဋ္ဌိဉာဏ်လေးကိုပြုစုပြောထောင်ပေးမယ်ကာဝယ်ဆောင်ရှောက်ပေးမယ်ဆိုရင်ဒီဝိပဿနာတမာဒိဋ္ဌိဟာဘယ်ထီအောင်ပေါက်ရောက်ဘယ်ထီအောင်ဆောက်ရောက်သွားနိုင်တယ်လဲဘယ်အကျိုးထီအောင်ရယူပေးနိုင်တယ်လဲလို့ဆိုရင်စေတောဝိမု ക്തി ဒီနည်းရဲ့စိတ်ကလေးဟာကိလေသာတွေကလွတ်မြောက်သွားခြင်းပညာဝိမု ക്തി ဒီနည်းရဲ့အသိဉာဏ်ဟာကိလေသာတွေကလွတ်မြောက်သွားခြင်းအဓိကအားဖြင့်စေတောဝိမု ക്തി ဆိုတာအတွေ့အကြုံနဲ့လွတ်မြောက်သွားတာပညာဝိမု ക്തി ဆိုတာအဝိဇ္ဇာကနေလွတ်မြောက်သွားတဲ့ပညာ အဲ့ဒီစေတဝိမုတ်တိဆိုတာမေတ္တမာလေးကိုပြောတာပညာဝိမုတ်တိဆိုတာဖို့ပညာကိုပြောတာအဲ့ဒီမေတ္တမာလေးရပြီးတော့ဖို့ပညာရသွားပြီဆိုတဲ့အခါမှာမိမိတဏ္ဍာမှာဖြစ်တဲ့ဝိပဿနာတမ္မာဒိဋ္ဌိဆိုတဲ့ဒီပြောပြုစုပြောထောင်ထားတဲ့ပြောပင်လေးတစ်ပင်ဟာအတိအပွဲ့လေးကိုရရှိခံစားရခြင်းဖြစ်တယ်ဒါကြောင့်မို့ဝိပဿနာတမ္မာဒိဋ္ဌိဆိုတာလေးကိုပြုစုပြောထောင်ရမယ်ကာဝယ်ဆောင်ရှောက်ရမယ်ဆိုတဲ့ဒီနည်းစနစ်အတိုင်းတိုက်တာရှင်းသုံးနိုင်ရမယ်ဆိုလို့ရှိရင်ဝိပဿနာရှင်းခြင်းကိုရှင်းနေကြတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဟောကြားတဲ့စိတ်တော်ဝိမု ക്തി ပညာဝိမု ക്തി ဆိုတဲ့အကျိုးကျေးဇူးတွေကိုကိုယ်တွေ့ရရှိခံစားနိုင်ကြမှာဖြစ်တယ်လို့မှတ်သားနာယူပြီးတော့ကျင့်ကြံကြိုးကုပ်အားထုတ်တော်မူနိုင်ရအောင်စေတည်း